ရှန်ကယာနေဆက်မိုးပြဲဖဲခုံမြို့တွေမှာလေကြောင်းတိုက်ခိုက်မှုပါဝင်တိုက်ခိုက်မှုတွေနဲ့ဒေသခံတချို့ထိခိုက်ဒဏ်ရာတွေရခဲ့ကြတာပါဒီကယာနဲ့ကပ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမှာလေကြောင်းတိုက်ခိုက်မှုပါဝင်စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုတွေအတွင်းအရသာတချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းဒေသခံတွေကပြောပါတယ်အခုလိုမိုးပြဲနဲ့ဖဲခုံမြို့မှာဒီအပိုင်းတွင်လေကြောင်းက၄ချိန်တိုက်ခိုက်တာပါဝင်လက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်ပြင်းထန်မှုလည်းရှိနေတာတွေကြောင့်ဒေသခံတွေဆက်ပြီးတော့တင်းရှောင်နေကြပါတယ်တချို့လည်းတင်းရှောင်ရင်ပိတ်မိနေကြပါတယ်ဒီကြောင်ရန်ကုန်ကပို့လာတာကိုအခြေခံပြီးမဆုမလုံပြပြပေးပါအောင်ခင်ဗျာ
ဒီကနေ့မနက်စောပိုင်းကမိုးပြဲမြို့အထက်ညောင်ဝိုင်းရက်ကွက်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲဖြစ်ပွားတဲ့အချိန်မှာတော့စစ်ကောင်စီဘက်ကလေရင်နဲ့လေးချိန်လောက်လာပြီးတော့တိုက်ခိုက်သွားတယ်လို့မိုးပြဲမြို့စစ်ရှောင်းကူညီသူတဦးက VOA ကိုပြောပြပါတယ
်ဒီမနေ့6နိုင်မထူးချင်းတည်းကဒါတိုက်ပွဲပြန်ဆတယ်မှာ9နိုင်မိနစ်50နေ့ပြန်လောက်မှလေရင်နဲ့လေးချိန်လောက်လာကျဲတော့ဘောအခုတိုက်ပွဲဖြစ်တဲ့ဒီကင်းမှာနေ့နေ့ဒီကြာတော့မှတော်တော်လေးများတယ်ဒီတမနေ့လောကဒီဟိုအတိခတ်မှုတွေကတော့အတော်များမယ်လို့ထင်တယ်ကျော်တော့နေနဲ့တတော့ဒီတက်ပွဲပြည်နေခဲမှုမှမှလည်းသွားလာလှုပ်ရှားလို့မရဘော့ဆိုင်မိနေတဲ့ပြည်သူတချို့ရှိတယ်လို့တော့တင်ကြတာပေါ့နော်မနေ့ပေါ်ကြီးဖြစ်တဲ့ခါကျတော့မတည့်တဲ့လူတွေထွက်မမိရလို့အဲ့မျိုးပေါ့နော်ထွက်သွားလို့အချိန်မရှိတဲ့လူတွေပေါ့နော်ပြန်ရှိတယ်ပေါ့
လေရင်ပြန်လှည့်သွားပြီးတဲ့နောက်မှာလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့လည်းပြောပါတယ်မနေ့9နာရီကျော်ကနေမနေ့10နာရီအထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုရှိနေတုံးပဲလို့လည်းဆိုပါတယ်ပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလတည်းမိုးပြဲမြို့ပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ဒေသခံပြည်သူတွေတမျိုးလုံးနှီးပါဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရတာပါဒေသတည်ငြိမ်စားပြူလာတဲ့အတွက်နေအိမ်တွေကိုပြန်နေကြတဲ့အချိန်မှာအခုတဖန်တိုက်ပွဲကပြန်ပြီးတော့ပြင်းထန်လာတာလို့ပြောပါတယ်ဧပြီလ25ရက်နေ့မနေ့နေ့ခင်းပိုင်းလောက်ကဖဲခုံမြို့နယ်စောင်းဖွေးကျေးရွာဘက်ကရွာကန်တွေနဲ့စစ်ပြေးရှောင်ပြည်သူတွေခိုလုံနေတဲ့လူမှုအခြေပြုကိုထူကိုထဆေးပေကံကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာကျမ်းမာရေးဝန်ထမ်းနဲ့အမျိုးသမီးအပါအဝင်ဒေသခံ၅ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကယင်နီလူခွေရေးအဖွဲ့ဒါရိုက်တာကိုပညာကအခုလိုပြောပြပါဗျာ။အ
ဲ့ဒီလိုမျိုးဖြစ်ခဲ့တဲ့အတွက်ကြောင့်မို့ကျွန်တော်တို့အပြည်သူလူထုပေါ့နော်၅ဦးထိခိုက်တယ်။၃ဦးကတော့ရတားတွေပေါ့နော်ဆေးရုံလာကုတက်လူတွေကျွန်တော်တို့ဦးကတော့ဆေးရုံဝန်ထမ်းတွေလို့ကျွန်တော်သိရပါပေါ့နော်။အဲ့ဒီထက်မှအမျိုးသမီးက၂ဦးနော်အမျိုးသားက၃ဦးပေါ့နော်။အဲ့တော့ဆင်ကန်နေတားလေးတယောက်ပါတယ်။နောက်ဒီထိခိုက်ဒဏ်ရာရတဲ့အဒီအမျိုးသမီး၂ဦးထက်က၁ဦးပေါ့နော်။မွေးကင်းစကလေးမျိုးဖြစ်တော့ပေါ့နော်။၃ရက်ပဲရှိတဲ့ကလေးမွေးတယ်။ကလေးကိုတော့ဒီအတဝါဝင်နေဆိုပြီးတော့ပေါင်းထဲမှာထည့်ထားတော့ပေါ့နော်။အဲကလေးအမေကခေါင်းမှာထိတော့ပေါ့နော်။အဲဆိုရင်ရတဲ့အချိန်ကြီးမှာရှိတယ်လို့ကျွန်တော်ကဦးစားထားပါတယ်ဟုတ
်။စစ်ကောင်စီအနေနဲ့ဆေးရုံဆေးကန်းနဲ့စစ်ရှောင်းစခန်းလိုနေရာမျိုးတွေကိုမကြာခဏပိတ်မှတ်ထားပြီးတော့ပို့ပြီးတော့မှတိုက်ခိုက်လာတယ်လို့ဒါရိုက်တာကိုပညာကပြောပါတယ်။စောင်းဖွေးကျေးရွာရဲ့ဆေးပေးကန်းဟာရွာသူရွာသားနဲ့ဆေးပေးရှောင်းအရက်သားတွေကိုကျန်းမာရေးစောင့်ရှောက်မှုပေးဖို့အတွက်ကိုထူကိုထတိစောက်ထားတာဖြစ်ပါတယ်။စောင်းဖွေးကျေးရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခြင်းမရှိသလိုအဲ့ဒီနေရာမှာကာကွယ်ရေးတပ်တွေလည်းရှိမနေဘူးလို့ကယင်နီအမျိုးသားကာကွယ်ရေးတပ် KNDF ကပြောပါတယ် KNDF ပြန်ကြားရေးတာဝန်ရှိသူတဦးကအရသာခိုလုံနေထိုင်နေကြတဲ့နေရာတွေကိုမကြာခဏပိတ်မှတ်ထားပြီးတော့တိုက်ခိုက်တာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ပြောပါတယ
်ဘိုးတွေအိမ်တွေစုခွာပြီးတော့မှသူတို့လုံခြုံမဲ့ထင်တဲ့နေရာကိုသူတို့မိသားစုတွေလိုက်ပေါ့နော်ရွှေ့ပြောင်းပြီးတော့မှဒီအစ်စ်ဘေးရှောင်နေရတဲ့အနေအထားမျိုးပေါ့နော်ဒီလူတွေကဒီစစ်ရဲတံကိုလူလဲခံရပြီးပြီသူတို့ရရရွာတွေဟိုဘိန်တွေလည်းသူတို့စွန့်လွတ်ပေးထားရပြီပြီဒါတော့မှသူတို့ထပ်ပြီးတော့မှဒီတို့ချုံမှတင်တဲ့နေရာတွေကိုသူတို့သွားပြီးမှဖိရှောင်နေရတဲ့အခါမှာတော့မှသူလိုက်ပြီးတိုက်ခိုက်ခံနေရတာကတော့ဒါသူသားမဆန်ဘူးပေါ့ဗျစစ်ကောင်စီကဒါရာဇဝတ်မှုစစ်ရာဇဝတ်မှုကိုသူကမတိမတာမဟုတ်ဘူးပေါ်တဲ့တင်ကိုကျူးလွန်တယ်လို့ပြောလို့ရတယ်ဗ
ျဒါအပြင်ဧပြီလ23ရက်နေ့ညပိုင်းတုန်းကကယားပြည်နယ်ဘော်လခဲမြို့နယ်ဟော်ခန်းကျေးရွာတဝိုက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့လည်းပြောပါတယ်။အရသားတွေထိခိုက်သေးခြင်းမှုတွေကြုံနေရတဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတွေမှာစိုးရိမ်နေကြရပါတယ်
။စိတ်ကမကောင်းဘောနော်ညဖြစ်တော့ဘယ်လိုပြောရမလဲမသိဘူးစိတ်ကမကောင်းဘူးပြီးတော့ကြောက်လေကြောက်ကြရတော့ဘောနော်အရင်ဆိုတော့ဒီမှာတို့ဆီဆောင်နေပြီဒီကောင်မတိုက်ခိုက်သင့်ဘူးဘောနော်
။စောင်းဖွေးကျေးရွာတိုက်ခိုက်မှုဖြစ်စဉ်နဲ့မိုးပြဲတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။မ မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေမှာလေးချောင်းအပါအဝင်တိုက်ခတ်မှုတွေကြောင့်အရက်သားပြည်သူထိခိုက်သေဆုံးရမှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကလည်းမကြာခဏသတိပေးထားပါတယ်ရှင်။